နိုင်ငံတော်အတိုင်းပင်ကဒေါအောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုဆွဆွဲချက်နဲ့ဆွဲဆူထားတဲ့အမှုတွေကရဟတ်ရင်ငားရမှုနဲ့ပတ်သက်ပြီးဆွဲချက်၅ခုတည်းကနှစ်ခုကိုတောက်ကြနေကစစ်ဆေးခဲ့ကြောင်းတရားခွင်နဲ့နှိဆက်သူတွေကပြောဆိုပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေကတရားလူပြတက်တဲ့တချို့ကိုကန့်ကွက်ခဲ့တာကြောင့်စစ်ဆေးနိုင်ခြင်းမရှိခဲ့တာဖြစ်ပြီးနောက်တစ်ပတ်တောက်ကြနေကြမှလူပြတက်တဲ့တွေကိုလက်ခံသင့်မခံသင့်တရားရုံးကကြားနာမယ်လို့လည်းပြောဆိုပါတယ်။နေပြည်တော်နဲ့ရန်ကုန်တိုင်းတွေမှာဒေါကင်တီဖောင်ဒေးရှင်းနဲ့ပတ်သက်လို့ဆွဲဆိုထားတဲ့အဂတိလိုက်စားမှုတွေကိုတော့ဒီတစ်ပတ်မှာစစ်ဆေးခြင်းမရှိဘဲနောက်တစ်ပတ်တောက်ကြနေမှာယုံကြည်ပေးထားပါတယ်။နေပြည်တော်ကလာရောက်တော့မြေနဲ့အိမ်ကိစ္စအတွက်တရားလိုပြတက်တဲ့တူးကိုစစ်ဆေးဖို့ရှိတယ်လို့တရားရုံးနဲ့နှိဆက်သူကဆိုပါတယ်။ဒေါကင်တီဖောင်ဒေးရှင်းအတွက်စီးပွားရေးသမားတူးထံကဒေါ်လာ5သိန်းခွဲရယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မကြသေးမီကစစ်ကောင်စီကနေပြည်တော်ရဲစခန်းတစ်ခုမှာဒေါအောင်ဆန်းစုကြည်ကိုထပ်မံအမှုဖွင့်တိုင်ကြားခဲ့ပေမဲ့တရားရုံးကိုတော့ရောက်မလာသေးပါဘူး။လောလောဆယ်အထိဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း9မှုအတွက်ထောင်ဒဏ်6နှစ်ချခံထားရပြီးနောက်ထပ်အာဂရိမှု7မှုနိုင်ငံတော်လျှို့ဝှက်ချက်မှု2မှုနဲ့ဆက်လက်တရားရင်ဆိုင်နေရပါတယ်။